ခရိုင်အစ်မျိုးဖြစ်တဲ့ကောလီမျိုးကိုတော်လည်းရေးပူပေါင်းတပ်တွေက၄ရက်ကြာထိုးစစ်ဆင်ပြီးတော့2023ခုနှစ်နိုဝင်ဘာလ6ရက်နေ့ကတိုက်ခိုက်သိမ်းယူလိုက်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကကောလီမျိုးကိုပြန်လည်သိမ်းယူနိုင်ဖို့စစ်အင်အားထောက်ကမ်းဝင်စင်သုံးပြီးတော့မြို့ပြောက်ဖက်နဲ့တောင်ဘက်လက်ဖက်ညံပြီးတော့ဖေဖော်ဝါရီလ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲ7ရက်မြောက်နေ့ဖြစ်တဲ့မနေ့ဖေဖော်ဝါရီလ13ရက်နေ့ကကောလင်းမြို့တိုက်ပွဲအခြေအနေကို NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝန်ဦးမောင်ပေါင်းဆွေက VOE ကိုခုလိုပြောပြပါဗျ။န
ေစဉ်အနေထားမှာစစ်ကောင်စီဘက်ကဝင်လာတာတွေလည်းရှိပါတယ်။ကျွန်တော်တို့ဘက်ကနေလို့ပြည်သူ့ကော်မတီတောင်းတာတွေကနေရာယူထားတဲ့နေရာတွေလည်းရှိပါတယ်။ဘက်ကကျတော့ထိတ်တိုက်ရင်ဆိုင်တိုက်ပွဲတွေလည်းအပြန်အလှန်ဖြစ်နေပါတယ်။တိုက်ပွဲရဲ့သဘောတရားကတော့အတိုးဆုပ်တွေတိုက်နေရတာလည်းရှိပါတယ်။ဒူဟာအဲကတော့အလိုအခုမြင်တဲ့အနေထားမှာရှိပါတယ်။ကျွန်တော်တို့ကမြို့ပြနေမှာလည်းကြည့်ရတယ်မှာလည်းသူတို့ရဲ့လမ်းကြောင်းတွေဖတ်တော့ပြီးပိတ်ဆို့ထားတာလည်းရှိပါတယ်
။ကောလင်းမြို့တိုက်ပွဲအတွင်းမှာအရသာထိခိုက်သေးဆုံးမှုကာကွယ်ရေးတပ်ဖွဲ့ဝင်တွေထိခိုက်မှုတွေကိုတော့စစ်ရေးကောက်ယူနေစေဖြစ်တယ်လို့ပြောပါတယ်။ကောလင်းတမျိုးလုံးဖေဖော်ဝါရီလ3ရက်နေ့မတိုင်ခင်ကတည်းကစစ်ရှောင်နေကြရတာဖြစ်ပြီးတော့စစ်ကောင်စီဘက်ကဝန်းတိုကဘလူးစားတဲ့အထိုင်တပ်စခန်းတွေကနေလက်လက်ကြီးတွေနဲ့ပစ်တာလေကြောင်းကနေတိုက်ခတ်တာတွေကြောင့်ကောလင်းအနီးတဝိုက်မှာမနေရဲကြတော့ပဲပြည်စည်းလာမန္တလေးစားတဲ့ဒေသတွေကိုတွားရောက်စစ်ပေးရှောင်ကြသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကကျေးရွာနေအိမ်တွေကိုမီးရှို့တာတွေရှိသလိုလေကြောင်းပစ်ခတ်မှုနဲ့လက်လက်ကြီးပစ်ခတ်မှုတွေအများကြီးရှိခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
ဒီနေ့ကတော့တော်တော်ကိုရှို့တာအဲဈေးပတ်ပတ်လည်းအကုန်လုံးလောင်ပါပြီအခုဟောငါပွေးလေးရွာဆန်သက်ဒီအကုန်လုံးမီးရှို့တာတော့တော်တော်များများရှို့တာရွာတွေလည်းတော်တော်များများရှို့အခုလောလောဆယ်အကုန်လုံးကိုလိုက်ပြီးတော့ထိန်းထုတ်ထားပြီးတော့တို့ရေအကုန်လိုက်မီးရှို့တယ်3ရက်နေလောက်ကတည်းကစတာဒီရပါတယ်ဟိုကမီးရှို့တိုင်းတိုင်ပွဲတွေလောက်နေတယ်အဲအဲ့တော့ကတည်းရှောင်းလာကြတာအခုကျင်ပြန်မပြန်ရဲတော့ခဏတော့ပြန်သွားကြည့်လိမ့်မယ်
စစ်ကောင်စီဘက်ကကောလင်းမြို့ကိုပြန်လည်သိမ်းပိုင်နိုင်ရေးအတွက်စစ်အင်အားထောက်ကမ်းဝင်းစစ်အပြင်လေကြောင်းကနေအကြိမ်ကြိမ်ဘုံးကျဲတိုက်ခိုက်သလိုဝန်းတိုကဘလူးစားတဲ့စစ်ကောင်စီအထိုင်စခန်းတွေကနေလည်းလက်လက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်ပြီးတော့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်တယ်လူဒေသခံတွေကပြောပါတယ်ဒီတိုက်ပွဲမှာနှစ်ဖက်အထိခိုက်ရှိပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူးစစ်ကောင်စီကကောလင်းမြို့ဘက်စီကိုတွားရလမ်းဖြစ်တဲ့ကပလူမြို့နယ်ကချက်သဲချက်ကြီးတင်တော်ဦးကကြီးစားတဲ့ကျေးရွာတွေကိုဖေဖော်ဝါရီလ9ရက်နေ့ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့သလို10ရက်နေ့မှာလည်းကပလူကာကွယ်ရေးတပ်ဖွဲ့တွေကကောလင်းကိုတွားတဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကဆိုပါတယ်ဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကကောလင်းမြို့နယ်စည်းရုံကိုဘုံးလေးကျိန်ကျဲချတိုက်ခတ်ခဲ့ပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတွေနဲ့အနီးဖြစ်တဲ့ခုံပြင်းရှို့စီဆုံဝါယုံခုံစီးခုံစားတဲ့ဇေယျာတွေကိုစစ်ကောင်စီတပ်ကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကောလင်းမြို့ကိုကချင်လွတ်မြောက်ရေးတပ် KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့2023ခုနှစ်လေဗီဘာလ6ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ3ရက်နေ့ကစလို့ကောလင်းမြို့ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကအစီအမံနေတာဖြစ်ပါတယ်ရှင်။